ထိုင်းနိုင်ငံအတွင်းကိုရွှေတတိကံဒေသကနေလာတဲ့စိတ်ကြွစေးကြတွေဇက်တိုက်ဝင်ရောက်လာနေရမှာဂျွန်လ9ရက်နေ့နဲ့6ရက်နေ့တွေမှာတော့ချင်းရိုင်ပြည်နယ်ကိုဖြတ်ပြီးဖဲပြည်နယ်တွေကိုဝင်လာတဲ့စိတ်ကြွစေးကြတန်းကွယ်စလာဘူရီပြည်နယ်တွေမှာတော့ချင်းရိုင်ပြည်နယ်ကလာတဲ့6900တစိစိတ်ကြွစေးကြ ချင်းကောင်းပြည်နယ်ထဲမှာစိတ်ကြွစေးပြားငါးတန်းဖမ်းမိခဲ့ပါတယ်စိတ်ကြွစေးပြားတွေတဲဆောင်လာသူတွေဟာကုန်တင်ကားနဲ့တဲဆောင်လာတာလူနာတင်ကားနဲ့တဲဆောင်လာတာနနက်သီးတွေရဲ့အောက်မှာဖော့ဖာတွေနဲ့တဲဆောင်လာတာအပြင်တခြားနီးလန်းနေနဲ့လည်းတဲဆောင်နေကြတာဖြစ်ပါတယ်စိတ်ကြွစေးပြားတွေအဆက်မပြတ်ဖမ်းမိနေတာနဲ့ပတ်သက်လို့အမှတ်တည်ဒေသရဲကြုံချီရာဖတ်ဖွန်မီကြီးကတရင်းစာရှင်းလင်းပွဲမှ
้าบ้านใหญ่นะครับตามที่เป็นข่าวนะครับตามนโยบายของรัฐบาลของพลเอกประยุทธ์จันทร์โอชานายกรัฐมนตรีและรัฐมนตรีว่าการกระทรวงกลาโหม
စိတ်ကြွစေးကြတွေကိုလူနာတင်ကားပါဝင်ကုန်တင်ကားတွေနဲ့မူရင်မှောက်ကိုသမားတွေကထိုင်းနိုင်ငံအတွင်းပိုင်းထိရောက်အောင်ဤပေါင်းစုံနဲ့တည်ဆောင်လာနေပါတယ်ကျွန်တော်တို့အနေနဲ့မူရင်စေးဝါးတွေကိုအဓိကဖြန့်ချီတဲ့နေရာတွေကိုရှာဖွေပြီးဖန်စီအရေးယူမှုတွေလည်းဇက်တိုက်လုပ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီရက်ပိုင်းမှာပဲရှမ်းပြည်နယ်ကနေလာတဲ့မြန်မာနိုင်ငံသားတအုပ်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်ထဲမှာခေတမင်မူရင်စေးဝါး25ကီလိုနဲ့အတူဖမ်းမိခဲ့ပါတယ်သူကတော့ထိုင်းနယ်ခြားဆောင်တပ်တပ်ဖွဲ့3ကစစ်ဆေးဖမ်းဆီးခဲ့တာပါသူနဲ့အတူတဲဆောင်လာတဲ့အဝါရောင်အိတ်ထဲမှာတော့ဖြစ်သုံးလုံးတစ်စိတ်ပါခေတမင်စိတ်ကြွဆေးပြား25ဒုတ်ကိုဖမ်းဆီးနိုင်ခဲ့ပြီးကာလတံပိုးကတော့ထိုင်းဘက်ငွေ3သန်းကျော်တံပိုးရှိတယ်လို့ဆိုပါတယ်အခုဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့အရှိတောင်အာရှဒေသတွေမှာစိတ်ကြွဆေးပြားထုတ်လုပ်မှုတွေနဲ့ကုန်သွယ်မှုတွေဟာပြီးခဲ့တဲ့နှစ်အတွင်းအမြင့်ဆုံးထိရောက်ရှိခဲ့တယ်ဆိုပြီး2022ခုနှစ်ကုလသမဂ္ဂမူရင်စေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာနအစီရင်ခံစာမှာဖော်ပြခဲ့ပါတယ်မြန်မာနဲ့နယ်စပ်ထိုင်းမြန်မာလာအိုသုံးနိုင်ငံစုံရရွှေတတိယဒေသမှာကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အောင်းယူပြီးမူရင်မောင်ကိုခိုင်းနေနဲ့လက်နက်ကင်တပ်တွေကပြီးခဲ့တဲ့2021ခုနှစ်အတွင်းအခုလိုမျိုးတိုးချဲ့ထုတ်လုပ်ဖြန့်ပြူးခဲ့တာလို့လဲကုလသမဂ္ဂမူရင်စေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါအရှိတောင်အာရှဒေသအတွင်းမှာလည်းစိတ်ကြွဆေးပြားအရေးအတွက်သုံးဆွဲသူတွေကလည်းအလွန်အကျွံမြင့်တက်သွားခဲ့ပြီးဖမ်းမိတဲ့စိတ်ကြွဆေးပြားကတန်းတစ်ထောင်ကျော်ရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်ရှင်